ဆီးရီးယားနိုင်ငံအလက်ပိုမြို့ကအစိုးရတပ်တွေထိန်းချုပ်ထားတဲ့နေရာတွေကိုဆီးရီးယားသဘုံတပ်ဖွဲ့ကအကြီးအကျယ်ထိုးစစ်ဆင်နေပြီလို့တဘုံတို့ကပြောပါရယ်အစိုးရတပ်တွေထိန်းချုပ်ထားတဲ့အလက်ပိုမြို့အနောက်ပိုင်းကိုသဘုံတပ်တွေဖက်ကလက်နက်ကြီးတွေနဲ့တိုက်ခိုက်တာကြောင့်အယက်သား15ဦးထက်မနည်းသေဆုံးပြီးလူ100ထက်မနည်းဒဏ်ရာရသွားတယ်လို့ဆီးရီးယားလူအခွင့်အရေးလေလာဆောင်ရေးအဖွဲ့ကဒီကနေ့တောက်ကြားနေမှာပြောပါရယ်တိုက်ခိုက်မှုနဲ့ပတ်သက်တဲ့နောက်ထပ်သတင်းအချက်လက်တွေတော့မရသေးပါဘူးဆီးရီးယားကစာတင်ကြောင်းတစ်ခုကိုလေကြောင်းကနေတိုက်ခိုက်လို့လူ30ထက်မနည်းသေဆုံးခဲ့ရတဲ့ကိစ္စကိုစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ဂီမွန်ကမနေ့ကြာရာပတိနေ့မှာတောင်းဆိုထားတာပါ။တိုက်ဆုံသူအများစုကကလင်ငယ်တွေဖြစ်ပါတယ်။ဒီတက်ခိုက်မှုကိုတမင်ရွယ်လောက်ဆောင်ခဲ့တာဆိုရင်ဒါဟာစစ်ရာဇဝမှုဖြစ်နိုင်တယ်လို့ဘန်ဂီမွန်ရဲ့ယုံကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြပါတယ်။ကုလသမဂ္ဂပညာရေးဆိုင်ရာအထူးသံတမန် British ဝန်ကြီးချုပ်ဟောင်း Gordon Brown ကလည်းဒီဖြစ်ရပ်အတွက်စစ်ရာဇဝမှုဆိုင်ရာစုံစမ်းစစ်ဆေးပေးဖို့တောင်းဆိုခဲ့ပါတယ်။စစ်လေရင်တွေကပုတ်ထိုးနေမှာတပုံတွေထိန်းချုပ်ထားတဲ့ Idlib မြို့မှာလေကြောင်းတိုက်ခိုက်မှုတွေ6ကြိမ်တန်တိုင်လုပ်ခဲ့ပြီးကြောင်ဝင်းကိုထိမှန်ခဲ့တဲ့အတွက်ဆရာဆရာမ6ဦးနဲ့ကျောင်းသားကျောင်းသူ22ဦးတို့သေဆုံးခဲ့ရတယ်လို့ဆီးရီးယားလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောပါရယ်ဆီးရီးယားလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးနဲ့ American သမ္မတအင်ဖြူရောတို့ကဒီတိုက်ခိုက်မှုတွေကိုဆီးရီးယားအစိုးရဒါမှမဟုတ်ရုရှားအစိုးရကလှုပ်ဆောင်တာဖြစ်တယ်လို့ပြောပါရယ်လေကြောင်းတက်ခတ်တဲ့အချိန်မှာရုရှားလေယာဉ်တွေအဲဒီစာတင်ကြောင်းပေါ်ကဝေဟင်မရှိမနေဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရ Igor Khanashchakov ကဆိုပါတယ်ရှင်။